မင်္ဂလာပါခင်ဗျာ အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေ ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ2019ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေတွေကိုသုံးသပ်မှာဖြစ်ပါတယ်2019ခုနှစ်တစ်နှစ်ကုန်လို့အခုဆိုရင်2020နှစ်သစ်ကူးပြောင်းမှုအချိန်ရောက်နေပါပြီ။ပြီးခဲ့တဲ့2019ခုနှစ်ဒီမြန်မာနိုင်ငံထဲမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေဘယ်လိုအခြေအနေရှိသလဲဆိုတာကိုကျွန်တော်တို့နှစ်ချုပ်သုံးသပ်ချက်အနေနဲ့အခုဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ဒီ Inter News ကပါသတင်းစာဆရာဦးစိန်ဝင်းပါ။တူကတော့ဒီ Inter News အဖွဲ့ရဲ့သတင်းပညာဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်။အဲနောက်တူကတော့ဒီကိုဆောင်းခါပါ။ကိုဆောင်းကတော့ဒီလွတ်လပ်စွာဒီပြောဆိုခွင့်နဲ့ပတ်သက်လို့အတန်အုပ်စုပေါ့နော်ဒီအတန်ဖွဲ့စည်းရဲ့ဒီပြောခွင့်ရဥဆောင်နေသူတူဖြစ်ပါတယ်ခင်ဗျကိုဆောင်ခါလည်းလီလိုင်းပေါ်မှာရှိရတယ်ကိုစိန်ဝင်းလည်းလီလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကိုဆောင်ခါကိုဖိတ်ခေါ်ကြပါလားခင်ဗျကိုဆောင်ခါကြားပါလားခင်ဗျဟယ်လိုကိုဆောင်ခါကြားပါလ
ား
ဟုတ်ကဲ့ကိုဆောင်ခါကြီးခုနကကျွန်တော်ပြောသွားလို့ပေါ့နော်အရင်ဆုံးတော့2019ခုနှစ်အတွင်းမှာမြန်မာနိုင်ငံအတွင်းလွတ်လပ်စွာပြောဆိုခွင့်ပေါ့နော်တကယ်တမ်းကိုဆောင်ခါတို့အနေနဲ့ဒါနဲ့ပတ်သက်လို့တေးချာမှတ်တမ်းမှတ်ရာတွေနဲ့လည်းလုပ်နေတယ်လွတ်လပ်စွာပြောဆိုခွင့်အခြေအနေကတို့တက်လာလားအရေးယူမှုတွေဘယ်လိုရှိလဲကျွန်တော်ကနှစ်ချုပ်လေးအရင်ဆုံးပြောပြပေးပါလား
ကျွန်တော်ဟိုပါဗောကျွန်တော်တင်မီဒီယာကိစ္စကိုကျွန်တော်အရင်ပြောချင်တာပ
ါဟုတ်ကဲ
့မီဒီယာဆက်တက်ရင်ဒီ2019ခုနှစ်မှာတရားစွပ်စုခံထားရတာကျွန်တော်ဆက်တက်ဦးတွေ့ရတယ်ဗျာဆိုတော့ဆက်တက်ဦးတွေ့နောက်တစ်ခုကတော့ဒီနိုင်လွတ်လုံလို့ခေါ်တဲ့ဒီနိုင်ငံသားအများကြီးပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုအကာအကွယ်ပေးဥပဒေလိုအမျိုးနဲ့တရားစွဲထားတာဒီဘက်2019ခုနှစ်မှာတွင်ကို20နှစ်တခုတွေ့ရတယ်ဆိုတော့အဲ့အဲ့အခြေအနေတွေကြည့်မယ်ပြီးတော့ဆက်တွေဥပဒေဆိုရင်လည်းကျွန်တော်တို့ဒီ2019မှာလည်းထပ်မြင့်တက်နေလို့မယ်ပေါ့နော်ဆိုတော့ဒီကိန်းဂဏန်းအချက်လက်တွေကကျွန်တော်တို့သုံးသပ်ရမယ်ဆိုရင်တော့ဒီ2019ခုနှစ်ဟာဒီလက်လက်ရုပ်ပေါ်ဆိုရင်ချိုးပေါက်ခံရမှုမြင့်တက်တဲ့နှစ်လို့အတန်းများဖြစ်တော့သုံးသပ်လို့ရပါတယ်ကို
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ထပ်မေ့ချင်တာကဥပဒေနဲ့ပတ်သက်လို့ပေါ့ပြောမယ်ဆိုရင်ဒီလွတ်လပ်စွာပြောဆိုခွင့်ကိုကန့်တတ်နေတဲ့ဥပဒေတွေရှိနေတယ်ဆိုပြီးတော့ဒါပြင်ဆင်ဖို့ဆိုပြီးတော့နိုင်ငံတကာကနေပြီးတော့လည်းတိုက်တွန်းနေကြတာရှိပါတယ်အဲ့တော့လွတ်တော်ဘက်ကကြိုးပမ်းအထောက်မှုပေါ့ဒီလွတ်လပ်စွာပြောဆိုခွင့်ပို့ပြီးတော့ space ရအောင်လို့သတင်းမီဒီယာလွတ်လပ်ခွင့်တွေပို့ရှိလာအောင်လို့လွတ်တော်ဘက်ကကြိုးပမ်းအထောက်မှုတွေဥပဒေပြင်ဆင်ချက်တွေကရောဘယ်လိုအားရစရာရှိပါလား
ကျွန်တော်တွေ့ရတဲ့လောက်ဆိုရင်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေပြင်တာဖြစ်တာအတိတ်ပြဌာန်းတာဘာတစ်ခုမှလွတ်တော်ကလုပ်နိုင်ခဲ့တာမရှိဘူးဒီ2019ခုနှစ်မှာမဟုတ်ဘူး2000နဲ့ဒီ16ခုနှစ်ဒီအစိုးရတက်လာတဲ့နောက်ပိုင်းကနေပြီးယနေ့အချိန်ထိတိုင်းအစိုးရဘက်ကပြင်ဆင်ပြထန်းလိုက်တဲ့ဒီဥပဒေတွေဟာလွတ်လပ်စွာပြောဆိုခွင့်ပုံမူအားကောင်းလာစေရဆိုတာတခုမှကျွန်တော်တို့ကမတွေ့ရဘူး။နံပါတ်1အနေနဲ့ဒီနိုင်လွတ်လုံလို့ခေါ်တဲ့ဆန္ဒပြောတဲ့ဒီနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးဥပဒေပြဋ္ဌာန်းခဲ့တယ်။ဒါပေမဲ့အဲ့ပြဋ္ဌာန်းချက်ရွေးချက်ကကောင်းနေတယ်ပေါ့နော်။အထူးသဖြင့်တော့ဒီနိုင်ငံသားတွေရဲ့ privacy တို့ security တို့ကိုစဉ်းစားတဲ့ဦးစားပေးတဲ့ဥပဒေတွေဖြစ်တယ်။သူတော့တကယ်လက်တွေ့မှာကြတော့အဲ့လိုအကာအကွယ်ပေးတာမျိုးမဟုတ်ဖိနဲ့ဒီအစိုးရကိုဝေဖန်တဲ့လူထုကိုတရားစွဲတဲ့အမှုတွေပဲပေါ်လာတာတွေ့ရတယ်။အဲ့တော့ပြောချင်တာကဟိုဥပဒေကရည်ရွယ်ချက်ကတော့ကောင်းတယ်။ဒါပေမဲ့တကယ် implement လုပ်တဲ့အခါမှာလူထုပဲနစ်နာနေတာတွေ့ရတယ်။အဲ့တော့ဆုံးပြီးတော့ပြောရမယ်ဆိုရင်ဒီအစိုးရတက်တန်းတွင်မှာဘောနော်နောက်စပူးတင်အောင်မဟုတ်အစိုးရတက်တန်းတွင်မှာလှစ်တော်ကပြတ်ထန်းလိုက်တဲ့ဥပဒေနောက်ကပြင်ဆင်လိုက်တဲ့ဥပဒေအတိတ်ပြတ်ထန်းလိုက်တဲ့ဥပဒေတွေအားလူလက်ဆက်ထုတ်ဖို့ပြုစုခွင့်ကိုပုံမူအားကောင်းအောင်ပုံမူအားမခံချက်ရှိလာအောင်လုပ်တဲ့ဥပဒေတစ်ခုမှမတွေ့ရဘူးလို့ကျွန်တော်ပြောလို့ရပါတယ်ဗျ။
ဟုတ်ကဲ့ဒီနေရာမှာကျွန်တော်နည်းနည်းလေးကိုဆောင်ခါကိုတစ်ခုမေးချင်တာကအမုန်းစကားပြန်ပွားမှုပေါ့ဒီနေရာမှာ hate speech ပေါ့နော် hate speech ကပြောမယ်ဆိုရင်လူလက်ဆက်ပြောစုခွင့်နဲ့ဆူတဲ့ဟာနဲ့ကခပ်ပါပါလေးလူဖြစ်နေတဲ့အခြေအနေကအဲ့တော့ပြီးမဲ့ဆို2019ခုနှစ်အစောပိုင်းကာလတွေမှာအမျိုးသားရေးလှုပ်ရှားမှုတွေတော်တော်အားကောင်းတဲ့ hate speech တွေထွက်လာတဲ့ဒါဒီမှာဖိနှိပ်မှုတွေတိတ်ပြင်းထလာတဲ့အခါမှာပြောရမယ်ဆိုရင်မြို့သားလှူရှားမှုတွေတော်တော်လေးကိုရပ်သွားတဲ့သဘောမျိုးတွေ့ရတယ်အခုနောက်ပိုင်းကာလမှာဆိုလို့ရှိရင်အဲ့တော့ဒီအနေထားနဲ့ပတ်သက်လို့ကိုဆောင်ခဘယ်လိုမြင်ပါလဲ
ဆိုတော့နံပါတ်1ကအစိုးရကဒီအမုန်းစကားတွေဆန္ဒပြောတဲ့ဒီ NDA ရှိတဲ့စကားတွေကိုတားမြစ်ချင်နေဆိုရင်အစိုးရကအရင်ဆုံး declare လုပ်ရတယ်ငါတို့ဒီလက်ရှိအစိုးရဟာဒီလိုဒီအမုန်းစကားတွေအနေရှိတဲ့စကားတွေပြောဆိုဖို့တီးမခံဘူးငါတို့အရေးယူဆောင်ရွက်မယ်ဆိုတာငါ declare လုပ်ရမယ်ကိုရင်ပြမတယ်လွန်ခဲ့တဲ့၄နှစ်တာအတွင်းမှာအဲ့လိုမျိုးအစိုးရလုံနိုင်ခဲ့တာမရှိဘူး။ဒါကအခုလက်ရှိဗရန်ပြင်းနေတဲ့ဆရာတော်ဦးရတူလိုဟာမျိုးဆိုတော့မှပဲသူ့ရှိမှရိပ်လို့ရတဲ့ကိစ္စတွေအများကြီးရှိတယ်။အခုဖြစ်တော့ဒီကျွန်တော်ရှိနေဥက္ကဋ္ဌလုံချံတက်ဖြတ်ခံရတဲ့ကိစ္စမှာသူဟာလုံချံတက်ဖြတ်တဲ့ဖြစ်တဲ့ဒီဟိုကောနလူတက်သမားရဲ့ဦးကြည်လင်းရဲ့ဆရာတော်သူဟာမျိုးကြီးပြောရဲဆိုလူတက်အားပေးတဲ့ incitement လုပ်တယ်အစွမ်းတော့ပြောတယ်ဘာသာရေးမုံတီးမှုတွေဖြစ်အောင် creditor system နဲ့ဟာကြီးဆိုတော့နှိမ့်ချပြောဆိုရဟာကြီးအများကြီးကြီးလွန်ခဲ့တာကြီးဒါပေမဲ့အဲ့ဒါမျိုးပုံမှာအစိုးရကတုံ့နှိပ်ပါဝေးဖြစ်ခဲ့တယ်တစ်ချက်ကလေးမှာကျွန်တော်တို့ထောက်ပြပြောဆိုတာအရေးယူလို့လောက်တာဒါမျိုးတွေမတွေ့ရဘူးအခုလက်ရှိဥရတူအရေးယူထားတဲ့ကိစ္စကလည်း အခြားပြင်ပြည့်တဲ့အခါမှာတောင်တန်းစုကြည်ဝေဖန်လို့ဆိုတာမျိုးနဲ့ရေးယူထားတာဖြစ်တယ်။သူ့ရဲ့ဒီအမုန်းစကားပြောဆိုမှုဆိုတာခွဲခြားဆက်ဆံတဲ့အပြုအမူတွေကြောင့်ကျွန်တော်အရေးယူဆောင်ရွက်ထားတာမဟုတ်တာကိုသိရတယ်။အဲ့တော့အစိုးရကိုယ်တိုင်ကဒီလိုမျိုးဒီ dangerous speed တွေ hate speech တွေပြောတဲ့လူတွေကိုအရေးယူခြင်းသိရလားဆိုတဲ့မေးခွန်းကိုကျွန်တော်ကမေးရမှာဆိုတော့အမှန်တကယ်တော့ဥပဒေရရှင်ကျွန်တော်တို့အခုကိုယ်ပဲသူတို့တုံးနေတာရှိရယ်။နောက်တစ်ခုကအော်ဒီအမုန်းစကားနဲ့ပတ်သက်ရင်အကောင်းဆုံးဟာကပါလဲဆိုတော့ပုံမှန်ရာဇတိပုံမှန်မှာ900ငါးကားငယ်တစ်ခုရှိရင်900ကားငယ်ကလူမျိုးစုတစ်ခုနဲ့တစ်ခုကြမှာအမုန်းပွားအောင်ခွဲတားဆက်ဆံနှိမ့်ချပြောဆိုတာတွေကိုဒီရာဇတိပုံမှန်900ကားငယ်နဲ့ရေးလို့ရတယ်ဆိုကြတာကဥပဒေအစ်စ်ကိုအလင်းစလို့ပြတ်ခန်းကြရမလို့ချက်ရှိရှိနေတဲ့ဥပဒေတွေနဲ့ကိုပဲတကယ်လို့ကျွန်တော်နိုင်ငံမှာဒီဆက်နာပြောတယ်ဘာသာရေးဘာသာပေါင်းတဲ့ချစ်တီတင်းမြတ်ဖို့တဟဇတာဖြစ်ဖို့အဲ့လိုမျိုးတစ်ဖက်နဲ့တစ်ဖက်ကိုခွဲခြားနှိမ့်ချပြီးပြောတဲ့လူတွေကိုအရေးယူမယ်ဆိုရင်ပုံမှန်အကြည့်ပြီးသားလို့ဆိုလိုတာဖြစ်တယ်။အဲ့တော့ပြည်ထောင်စုကဒီလက်ရှိအစိုးရကိုယ်ပိုင်ကကိုအဲ့လိုအမုန်းစကားတွေတားကျင်တဲ့ပုံစံတော့ကျွန်တော်တို့ကသိမတွေ့ရဘူးပြ
။ဟုတ်ကဲ့ကျွန်တော်ကိုဆောင်ခါကိုအခုပထမဆုံးအကြော့မှာအရင်ဆုံးနောက်ဆုံးတစ်ခုမေးချင်တာကတံပိုးပေါ့နော်အထက်ကဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့လူဖွဲ့စည်းရဲ့တံပိုးဆိုလိုတာကမြန်မာနိုင်ငံဟာဒီမိုကရေစီအကူပြောင်းကိုဥတည်နေတဲ့အလှည့်ပြောင်းကိုသွားနေပြီအဲ့တော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာလူဖွဲ့စည်းအထက်မှာဘယ်လောက်ထိတံပိုးထားမှုရှိလဲဘာဖြစ်လို့မေးရလဲဆိုတော့အခုဆိုရင် ICJ ကိစ္စလိုမျိုးနောက်ဆုံးဖြစ်လာတဲ့အခါမှာဟိုဘက်ဒီဘက်ပြောကြဆိုကြတာလေဥမာဆိုလို့ရှိရင်လူမှုကွန်ရက်ဒီမှာတော့ကြမ်းတမ်းပြောတာတွေပါကျွန်တော်သတိထားမိရဲ့အဲ့တော့လူဖွဲ့စည်းအတွင်းမှာရှိတဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့ထားတဲ့တံပိုးဘယ်လိုများသုံးသပ်မိပါလဲကိုဆောင်က
ကျွန်တော်တင်နေကဒီပြီးခဲ့တဲ့ဟိုအစိုးရရောဒီဘက်အစိုးရရောအပြန်အလှန်အတိုက်ခံဖြစ်ကြကြတဲ့လူတွေကြီးပါပဲ။ဒါပေမဲ့များတော့ဖြစ်ရင်သူတို့ရဲ့ယက်တီမှုတွေကဘက်ပေါ်မှာပဲအခြေခံတယ် right base ကိုမတော်ဘူးကတော့မှကျွန်တော်တို့ကဒီလူခွင့်ရေးပေါ်မှာပဲအခြေတည်ပြီးပြောတယ်ဘယ်ပါတီဘယ်ပုဂ္ဂိုလ်ဆိုတာမျိုးထားလို့မရဘူးပေါ့။ဒါပေမဲ့လူတို့ကတော့အဲ့လိုမဟုတ်ဘူး။သူတို့ထောက်ခံတဲ့သူကဒီအမှန်တရားဖြစ်ပြီးတော့သူတို့ထောက်ခံတဲ့သူကပြောဆိုတဲ့စကားဟာဒီလူခွင့်ရေးကိုစန့်ကျင်နေပြီးတိုင်အောင်အဲ့ဒီဟာကိုဆက်လက်ထောက်ခံတာဆက်လက်ယုံကြည်တာမျိုးတွေ့ရတယ်။ပြည်နာကလူလူဟာလွတ်လပ်တဲ့သူ့ကိုပြောဆိုခြင်းနဲ့ပတ်သက်ပြီးတော့ဟိုဒီဟိုပေါ့ကာကနနာတိဖို့ခက်တယ်လို့ကျွန်တော်တို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့အစိုးရကိုယ်တိုင်ကလည်းအဲ့ဒါကို mislead လုပ်တယ်ပေါ့နော်။သူကmislead ခြင်းလုပ်တာကိုကျွန်တော်တို့ကတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့အမှလက်ရှိဒေါက်တာစုကြည်ဝေဖန်တဲ့လူတွေကလည်းထောင်ကြတယ်။ဝန်ကြီးချုပ်ကြီးကိုပြောဆိုတဲ့လူတွေကလည်းထောင်ကြတယ်။ဒေသနာမတွေကလည်းထောင်ကြတယ်။ဒီလိုထောင်ကြတဲ့တရားစွဲတဲ့ဆိုတာကဖြစ်တဲ့ဖြစ်တတ်တယ်ဆိုရဲနေရည်တင်ပြီးအစိုးရသွားတယ်အဲ့ဒါလိုပဲအစိုးရကိုထောက်ခံဝန်ရံတဲ့ဒီလူအုပ်စုကလည်းဒီအစိုးရကိုထောက်ခံရင်းနဲ့အစိုးရလုပ်တဲ့ဟာအမှန်လေဒီလိုမျိုးဟိုဗျံမတာရှောက်မပြောတင်စတဲ့ချင်းအဲ့လိုမျိုးဟိုဒီနေရည်တင်ကိုလူလူကလိုက်ပုံပေါ်တယ်အဲ့ဒါကိုကြည့်နေအချင်းဟိုဒီအစိုးရကိုတိုင်းအစိုးရကအပါဝင်ဘယ်တော့ဒီဘက်မှာရှိတဲ့ဒီအစိုးရကိုထောက်ခံတဲ့လူလူတီပင်ရင်ဒီလူလက်ကတော့ပြောချင်ခွင့်နဲ့ပတ်သက်ပြီးတော့အော်ဘိုင်းဘိုင်းနိုင်နိုင်နားလေတာဆိုတော့လက်ခံကျင့်သုံးတာယုံကြည်တာမျိုးကိုကျွန်တော်တို့ကတိတ်မတွေ့ရဘူး။ဘက်ပေါ်မှာပဲအခြေခံပြီးတော့ကျွန်တော်တို့ပြောဆိုနေကြတာကိုနှစ်ဖက်စလုံးမှာတွေ့ရတယ်
ဗျ။ဟုတ်ကဲ့ကုဆောင်ကလီလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာ။ကျွန်တော်နောက်ထပ်ဆွေးနွေးမဲ့သူဖြစ်တဲ့ဇင်းစားဆရာဦးစိန်ဝင်းကိုဖိတ်ခေါ်ချင်ပါတယ်။ကုစိန်ဝင်းကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြား
။ကုစိန်ဝင်းခုနကကုဆောင်ခါနဲ့ဆွေးနွေးခဲ့တဲ့နောက်ဆုံးအကြောင်းအရာလေးကိုပဲကျွန်တော်ဆက်ချင်ပါတယ်။ဘာလို့လဲဆိုတော့အခု ICJ ကိစ္စတွေပဲပေါ်လာတဲ့အခါမှာဒီအင်ဒီယန်ကိစ္စမှာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးနဲ့ပတ်သက်လို့တော်တော်ဝေဖန်မှုတွေဒါမင်းတို့ကြောင့်အခုလိုရေးယူခံရတဲ့ဆိုတဲ့စာသားမျိုးတွေနဲ့လူမှုကွန်ရက်တွေပေါ်မှာရေးသားကြတယ်ပြန့်ဝေကြတယ်အဲ့ဒါမျိုးတွေဖြစ်လာတော့ကျွန်တော်ကနည်းနည်းလေးမေးချင်တာကဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာလူ့ဖွဲ့စည်းမှာတံမိုးပြောင်းလာပြီလားကိုစိန်ဝင်းရဲ့သုံးသပ်ချက်ရင်းဆုံးသိချင်ပါတယ်အဲ့ဒါ
ကျွန်တော်တို့လူ့ဖွဲ့စည်းရတော့ဟိုလူ့ဖွဲ့စည်းရလို့ကျွန်ရေဘူးရပြောလို့ရှိရင်ကျွန်တော်တို့ကကြောက်တဲ့ကြောက်တတ်တဲ့လူ့ဖွဲ့စည်းပေါ့နော်ဘာလို့ကြောက်မလုံခြုံမှုတွေကြောက်တယ်နောက်ပြီးတော့ဒီအရာဒီရလဲဘာနေလာလဲဆိုတဲ့အခါကျတော့နှစ်ပေါင်းများစွာစိတ်အုပ်ပူကြီးအောက်ပေါ့အဲဒီအောက်မှာနေခဲ့ကြရတဲ့အခါကျတော့အကုန်လုံးကကြောက်နေကြရတယ်။နောက်ဒီလိုမျိုးအခွင့်အလမ်းလေးဖြစ်လာတဲ့အချိန်မှာလွတ်ထွက်သွားမှဆိုတဲ့ဒါပဲအဲ့တော့ပဲရှိသေးတယ်အခြေခံအားဖြင့်နောက်ကျွန်တော်တို့ဒီပညာတွေပေါ့နော်ဟိုမျိုးဆက်အလိုက်ပညာတွေကိုဟို critical thinking ကိုတကယ်မသင်ခဲ့ကြရတာနောက် liberal arts ကိုဟိုမသင်ခဲ့ကြရတဲ့ပြဿနာလို့ဟိုကျွန်တော်ကတော့ဒီအကျိုးဆက်တော့မြင်တယ်ဒါပေမဲ့ကျွန်တော်ကတော့လူဖွဲ့ပြီးရဒါရှိတရားကိုပြောပေးမယ်အဲတာမန်လူတွေမှာအပြစ်မရှိဘူးဒါတွေကို ဟိုပြောင်းလဲရမယ်ခေါင်းဆောင်ဒီမှာပဲတာဝန်ရှိတယ်ခေါင်းဆောင်တွေကပဲအဖြစ်ရှိတယ်လို့မြင်တယ်ခေါင်းဆောင်တွေကအာဒီလူဦးဖွဲ့ကြီးကိုဘလို့တီဆောက်မလဲဆိုတဲ့ကိုပိုင်ယုံကြည်ချက်တွေကိုပိုင်အတွေးအမြင်တွေရှိရတယ်သူတို့မှအဲ့ဒီဟာမရှိဘူးသူတို့ကိုယ်တိုင်ကအာအတွေးအမြင်တွေရှုပ်ထွေးနေတဲ့အခါကျတော့အော်ဒီလိုမျိုးလုပ်ရင်လဲဒီလိုမျိုးမတော်မတရားလုပ်ရင်လဲโอเคဒါပဲဆိုတဲ့ဟာကိုပိတ်ချပေးလိုက်တဲ့အခါမှာတာမန်လူတွေကလိုက်သွားတယ်ဥပမာနိုင်ရှင်ပြောမယ်ဆိုရင်တော့ဒီအခုဟိုဒီဘက်ခစ်တွေပါဒီလက်ရစွန်းတွေကအစွန်းရောက်တာနိုင်ငံတိုင်းမှာလက်ရစွန်းတွေထားကြွာလာတာရှိတယ်ဒါပေမဲ့ဒါကလူငယ်စုလေးပဲအဲအဲ့ဒီဟိုနိုင်ရှင်ပြီးပြောမယ်ဆိုရင်အိန္ဒိယမှာဖြစ်တယ်အခုဖြစ်တယ်သို့တော်လည်းမဒါကိုပြန်တုံ့ပြန်တဲ့အဲဒီအာယသူ့မှာအင်အားစုကြီးရှိတယ်အဲ့တော့အစိုးရလှုပ်ချင်နိုင်အဲမဟိုမဟုတ်တာကိုလှုပ်ချင်နိုင်လို့လို့မျိုးကျွန်တော်တို့ဒီမှာကြတော့ဘာဖြစ်လဲဆိုတော့လူဖွဲ့စည်းက vulnerable ဖြစ်တဲ့အခါကျတော့ပါထွက်သွားတယ်ပေါ့နော်အခြေခံအနေအထားကြီးသွားတာပါအာဒါပေမဲ့ခုနပြန်ပြောရလို့ရှိရင်တော့အပြစ်ရှိတာကတော့ကောင်းတော်နေမှာပဲဖြစ်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒါလည်းဆက်မိချင်ပါလေအဲ့တော့လွတ်လပ်စွာပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဒါဟာပြောမယ်ဆိုရင်တော့ဒီမိုစီသွားတဲ့အတိုင်းပြည်တွေမှာစံနှုန်းတစ်ခုအနေနဲ့ထားတယ်အဲ့တော့နိုင်ငံခေါင်းဆောင်တွေပဲဖြစ်ဖြစ်ပါတီခေါင်းဆောင်တွေပဲဖြစ်ဖြစ်တိုင်းပြည်အကြီးအကဲတွေပဲဖြစ်ဖြစ်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာအပေါ်ထားတဲ့သူတို့ရဲ့စိတ်စေတနာတန်ဖိုးဒီနှစ်ထဲမှာဘယ်လိုများရှိပါလဲသူတို့အနေနဲ့ပို့ပြီးတော့များစွမ်းဆောင်ပေးနိုင်လားသူတို့ရဲ့အလုပ်ကံမှုပါပါပါတယ
်အဘဘဆန်တော်နိုင်မလို့ကြာလာတာပေါ့ဟို2015နေပြီးတော့စတဲ့ဒါကျွန်တော်ဟိုအရင်ဆုံးကဘာဖြစ်တယ်များဖြစ်တယ်ထားပေါ့နော်2015နေစတဲ့လာလို့ရှိရင်အမှုတွေပို့များလာတာပဲအဖတ်တင်တာပဲကွာသွားတာအရင်တော့အစပိုင်းတော့တော့66ကာကြီးသုံးတာနေနောက်ပိုင်းတခြားပုံမှန်တွေအသုံးများလာတာအခုတော့ဒီဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ထိခိုက်စေတဲ့ပုံမှန်အဓိကသုံးသွားတဲ့ပုံမှန်တွေကနေစု0 66ကာကြီးလို့ပုံမှန် 900 လို့နိုင်လွတ်လုံတော့ဟုတ်တယ်မလားအဲ့ဒါကိုပတ်ပေါင်းဆောင်ကသုံးတယ်အဲစစ်တပ်ကလည်းသုံးတယ်အစိုးရလည်းတုံးတယ်အာဏာရပါတီကလည်းတုံးတယ်ဒါကဘာလို့ပြနေလဲဆိုတော့သူတို့အာဏာရလာတဲ့အခါကျရင်ဒါမှမဟုတ်နေရာရလာတဲ့အခါကျရင်စဉ်းစားပုံစဉ်းစားနည်းကတမျိုးတည်းပဲအဲ့ဒါကငါ့ကိုမဝေဖန်နဲ့ဝေဖန်တာမကြိုက်ဘူးဆိုတဲ့ဟာပဲတကယ်တကယ်ကျတော့ဟိုကနိုင်ငံရေးသမားဖြစ်လာရင်နိုင်ငံကောင်းဆောင်ဖြစ်လာရင်အင်းတော်လာရဆာမြင်ရတယ်ဘာလို့ကိုကိုကိုပြောရရင်ကိုဒီယာတူပေးထားတာဒီဒီပတ်တံပေးထားတာအလကားပေးထားတာမဟုတ်လေဒါဒီသူကသိခံနိုင်သားမျိုးရှိရအခုအဲ့လိုမဟုတ်ဘူးသူကဂျေဇုရှင်ဆိုတဲ့စိတ်ကဝင်ပြီးတော့အဲ့ဒါငါတော့ပြောပြီးဆိုရင်ပြန်သူပဲတစ္ဆပောက်ပဲဆိုတဲ့ဟာမျိုးနဲ့တုံ့ပြန်တဲ့ဟာအဲ့ဒီဟာပြဿနာအကြီးကြီးဖြစ်လာသေးတာပြည်နယ်တွေကိုကြည့်လိုက်ရင်လည်းကြားမှာဆိုရင်ကြားအစိုးရလူငယ်တွေကိုတရားစွဲတယ်နော်ဦးဒါမှလုံးပြင်းလို့ဒါမျိုးကိုပါတီကလည်းတားလို့ရတယ်တကယ်တကယ်ကြပါတီမှဆိုဦးစားပေးနေတဲ့ဒါမျိုးတွေတော့မဖြစ်သင့်ဘူးဆိုတော့ဆွေးနွေးမှုတွေလုပ်လို့ရတယ်ဒါပေမဲ့လည်းဒါကိုမရှိဘူးဟိုတချို့တော့ဥမာပြနိုင်လို့လုံးဟိုပြင်မယ်လို့တော့ဟိုပါတီကအနာပါတီပြောတာရှိတယ်ဒါဆက်လုပ်လာမှမသိဘူးကျွန်တော်ကတော့ဒီအစွဲတန်းဒီပုံကံနဲ့နီးနေတဲ့အခါကျတော့ဒါတွေကိုဆက်ပြီးတော့လုတ်ချင်သေးလည်းမရှိခဲ့ဘူးလုတ်ဖို့လည်းကြိုးစားမယ်လို့တော့လည်းမထင်တော့ဘူးက
ဟုတ်ကဲ့ပြောမယ်ဆိုရင်အခု energy အစိုးရကတချင်တုန်းကသတင်းမီဒီယာတွေနဲ့တော်လီပလက်နံပါတ်သိခဲ့တယ်တော်လီရင်းနှီးဆက်ဆံခဲ့တယ်အခုအချိန်မှာအာဏာရတဲ့အချိန်မှာ energy အစိုးရရဲ့မီဒီယာပေါ်ထားတဲ့သဘောထားနဲ့ပတ်သက်လို့အခုစိတ်ဝင်ပါပြောချင်တယ
်မီဒီယာပေါ်ထားတဲ့ဟာကဦးစားပေးအနေနဲ့ဒီသတင်းလွတ်လပ်ခွင့်ဆိုတာတကယ်မယုံဘူးအဲ့ဒါကြောင့်democrat လို့နာမည်တက်ပေမဲ့ democracy ရဲ့စံနှုန်းစံထားတွေကိုတကယ်ယုံကြည်မှုမရှိခဲ့ဘူးသူတို့ကိုတခြားကလှိုင်းရိုက်လာတဲ့အခါကျရင်အဲ့ဒီပုံမှာပဲပါသွားတယ်အဲ့ဒါပါလဲဆိုတော့ဟိုတိုင်းကြီးကငွေကြေးချမ်းသာရင်ပြီးတော့တရုတ်လိုကပဲဟိုလမ်းကြောင်းကိုချီတက်မယ်တို့နော်နောက်ပြီးတဲ့အခါကျရင်အင်းဒီအစိုးရအမျိုးသားရေးဝါဒတွေရှိလို့ဒါသာသဖြင့်ပေါ့ဟို negative ဓာတ်တွေနဲ့ပဲတွေးပြီးတော့ပါသွားတယ်တကယ်တကယ်ကြတော့ကျွန်တော်တို့လုံးလို့ရတာရှိပါတယ်နောက်ပြီးတော့တကယ်တကယ်လွတ်လပ်စွာပြောဆိုခွင့်နဲ့အမုန်းတရားနဲ့တခြားစီပါပဲဥပမာဥပမာအဖြစ်ပြောရင်ဖင်လန်ရဲ့ဥပမာရှင်းတော်ရှင်းတယ်အမုန်းတရားတွေကိုတိုက်ခိုက်တဲ့နေရာမှာအပေါင်းအောင်မြင်သောနိုင်ငံဖင်လန်နဲ့ဒါပေမဲ့လည်းအမုန်းတရားကိုပြောလို့ဟိုပြသူတို့အရေးယူခဲ့တာမျိုးတွေရှိတယ်အဲ့ဒါလိုမျိုးကြတော့လုံးဝမှ တော့ဆုတ်ခဲ့တဲ့ဟာမျိုးတွေရှိခဲ့တယ်ဒီအစိုးရမှာကျွန်နောက်ဆုံးတုံ့ပြန်တာကတော့ဘာလဲဆိုတော့သူတို့အယူဆရေးရာရမရှင်းလင်းမှု PDP နဲ့မရှိဘူးဟို survival ကိုပဲပြီးတော့သွားနေတယ်အဲ့တော့ဟိုဟိုကွေးရောက်ဟိုတက်နဲ့လောဒီကွေးရောက်ဒီတက်နဲ့လောဖြစ်ပြီးတော့ဟောရှေ့နောက်မကြီးတာတွေလာပြီးတော့ဖြစ်တဲ့အတူဟိုဖြစ်တာပဲလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုမောင်ဆောင်ခလီလိုက်မောင်မခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော့ရှင်နေဖိတ်ခေါ်ခြင်းပါလေအရင်ဆုံးကိုဆိုင်အောင်ကျော်ဆန်းစနေမိမြလို့ရပါတယ်တူတူပေါ့
ဟုတ်ကဲ့မင်္ဂလာပါဗျာလူကြီးကျွန်တော်ဒီမေတောင်ဆန်းစုကြည်တက်လာတဲ့နောက်ပိုင်းမှာကျွန်တော်တမတော်ကချုပ်ကင်ထားတဲ့ခါကြတော့ကျွန်တော်ဒီနေ့နေ့တည်းမှာတော့ဘာမှထူးခြားကြတော့မရှိပါဘူးဗျာဘာလို့ဒီမေတောင်ဆုကတော့နောက်နေ့ဆိုရင်တော့အားယူတင့်ပြီလို့ပဲကျွန်တော်ထင်ပါတယ်ခင်ဗျာဘာလို့တရားဥပဒေစိုးမိုးရေးမှာလဲ CIA ဝန်ကြီးမှာလဲတမတော်ကအုပ်ချုပ်တာများတယ်နော်NLD ကနာမည်ပဲရှိတယ်။ ICC မှာဆိုတော့ကျွန်တော်တို့ငမများချိန်နဲ့တမတော်ကလောက်လိုက်တာ။တကယ်လို့ဆိုရင် ICC ကသူ့တို့ဆွဲတာ။ဘောဆွန်းဆွဆူကြီးကအပြစ်ရှိတော့ရှိရဲ့ဒါပေမဲ့မဲအောင်လိုင်းတော့မတော်ဘဲနဲ့ဒေါ်စုကိုလောက်လိုက်တာ။ဒါတဘာဝတရားမကြောက်ဘူးလေနော်။နိုင်ငံတော်အနေနဲ့တမတော်ကချုပ်ကင်ထားတယ်။နှစ်ပေါင်း80ကျော်60လောက်ရှိပြီဆိုတော့လွတ်လိုက်ရပြီးနောက်ပိုင်းချုပ်ကင်ထားဆိုတော့ကလို့ရဲ့လောက်ရက်တွေကဒီနေ့ဒီအတော်မတက်နိုင်သေးပါဘူးနော
်အဲ့ဒ
ါပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကုဆိုင်အောင်ကျော်ဆန်းကျွန်တော်တချို့ပေးစာလေးတွေဖတ်ချင်ပါတယ်အရင်ဆုံးဥစိတ်မောင်ရေးထားတာလေးဖတ်ပြပါမယ်သူကတော့မြန်မာနိုင်ငံတွင်းမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေ2018ခုနှစ်ကုံဆုံးခံဒီကစပြီးတော့2019ခုနှစ်တွင်ဝင်ရောက်လာတဲ့အထိထိန်းချုပ်မှုတွေအရေးယူမှုတွေတရားစွပ်စွပ်မှုတွေရော့ကျလာတယ်လို့အကြမ်းမြင်သုံးသပ်မိပါတယ်တဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့2019ခုနှစ်တွင်မှာစနားထုတ်ဖော်မှုတွေစနားပြမှုတွေတိုးတက်လာပါတယ်စီကနဲ့ညီလို့ကြွေးကြော်တမ်းတွေကလည်းတိုက်ခိုက်ရှုံချမှုမျိုးထက်ထောက်ပြဝေဖန်တဲ့သဘောဆောင်တယ်လို့လည်းအရေးယူတာစီဖိနှိပ်မှုတွေနေလာတာကိုသုံးသပ်နိုင်ပါတယ်တဲ့အစိုးရနဲ့တက်မလို့ဆက်ဆံမှုမှာဆက်ဆက်တိမခံတဲ့တက်မလို့ရဲ့သဘောထားပြောင်းစပြုလာမှုတွေ2019မှာရှိလာသလားလို့လည်းလွတ်လပ်မှုအနည်းငယ်ဖြစ်လာတယ်ဆိုပြီးထင်ပါတယ်တဲ့ဒီလိုဖြစ်လာဖို့လည်းနိုင်ငံတကာအတိုင်းအဝန်ရဲ့ PR တွေဝေဖန်ပြစ်တင်မှုတွေရှုံချမှုတွေများလာလို့လည်းပြောင်းလဲမှုတွေဆလာရတယ်လို့ဆိုနိုင်ပါတယ်တဲ့သတင်းမီဒီယာနဲ့ပတ်သက်ပြီးတော့တွေ့ရတာကသတင်းမီဒီယာကောင်စီရဲ့ကြီးကြပ်ကိုကဲမှုကြောင့်သတင်းမီဒီယာများကရေးသားအတင်ပြမှာလွန်ကဲခြင်းလွန်ကျွန်းမှုတွေနှေးပါသွားပါတယ်တဲ့လွတ်လပ်စွာရေးသားတင်ပြမှုတွေရှိပေမဲ့အနေနဲ့မဖြစ်ကြပါဘူးတဲ့ပုတ်ကလေးကဇင်းစာတွေနဲ့ဂျာနယ်တွေမှာဗဏ္ဍာရေးခက်ခဲကြောင်ရဆိုင်လျရာတွေပြားပါတယ်အစိုးရတက်မလို့နဲ့ကြန့်ခိုင်ရီတို့ပါတီတို့နဲ့မကိရမကင်းကြောင်ဇင်းစာတွေနဲ့ဆန္ဒဇင်းတွေပဲလှုပ်ရှားနေတာကြောင့်အပြစ်ပေးအေးအေးယူမှုတွေကျဆင်းလာတာဖြစ်နိုင်တယ်လို့လည်းယူဆနိုင်ပါတယ်တဲ့အဓိကအနေနဲ့တင်ပြချင်တာကနိုင်ငံတကာအတိုင်းဝိုင်းနဲ့ICJ တို့ ICC တို့ရဲ့အရှိန်အကြောင်း၎င်းနိုင်ငံတော်အစိုးရရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအရှိန်အကြောင်း၎င်းမြန်မာနိုင်ငံတွင်းမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာတွေလွတ်လပ်မှုအတန်အတင့်ရှိလာတယ်လို့ဆိုရပါမယ်တဲ့ဒီမိုစီစံချိန်စံညွှန်းအရတော့ဖွဲ့စည်းပုံမပြင်နိုင်သေး၍ဖြစ်လာအောင်မယ်တော့မမြင်သေးပါဘူးတဲ့ကုလသမဂ္ဂတိုင်ဝမ်မှာတော့လွတ်လပ်စွာပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့နိုင်ငံများဆီမှာထည့်သွင်းခံထားရပါတယ်တဲ့ဒါဥစိမ်မောင်သူ့ရဲ့သုံးသပ်ချက်အမြင်ကိုပြပြလိုက်တာပါနောက်တစ်ခုကတော့ကုဘူကြီးပါသူကတော့ပြောတာကမြန်မာပြည်မှာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်ထားတာနှစ်90လုံးစစ်စိုးရရဲ့ပြပမီဒီယာတွေပေါ်မှာအထင်မြင်လွဲအောင်ညီမျိုးစုံဝါဒဖြန့်ခဲ့ကြတယ်။အခုလည်းစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုအင်းတင်လိုကိစ္စမျိုးမှာဖော်ကောင်လုပ်တယ်ဆိုပြီးတော့ရိုက်တာသတင်းသမားကိုဝါလုံးတို့ကိုတစ်ဆပေါက်တွေဖြင့်ဝါဒဖြန့်နေကြပါတယ်တဲ့။ဒါကူဘူကြီးသူ့ရဲ့အမြင်ပေးပို့တာပါ။ဒါသရရှင်တွေကသူ့ရဲ့အမြင်တွေပြောဆိုကြတာပါ။ကျွန်တော်ပြန်ပြီးတော့ကူဆောင်ခကိုဒါရင်နဲ့ပတ်သက်ပြီးတော့ပဲပြန်မေးချင်ပါတယ်ခင်ဗျာ။အဲ့တော့သတင်းမီဒီယာဘိုင်းနဲ့ပတ်သက်လို့ပေါ့ကူဆောင်ခကဒီအချင်းတွေဒီတရားဆွဲဆိုခံရတဲ့အချင်းတွေအပြင်ပေါ်တော့သတင်းမီဒီယာဘိုင်းနဲ့ပတ်သက်လို့တကယ်တမ်းလွတ်လွတ်လပ်လပ်ပြည်တွင်းမှာရှိတဲ့သတင်းမီဒီယာတွေဖော်ပြနိုင်ခွင့်နဲ့ပတ်သက်လို့ရောကုဆောင်ခဘယ်လိုမြင်ပါလဲ
။ပထမဦးဆုံးကျွန်တော်တို့ကဒီဟိုသတင်းမီဒီယာတွေပေါ်မှာတားတဲ့ဟာကလည်းဆိုတော့ဒီဝင်ကြဆိုတဲ့အတုံးတုံးကဆတာပဲကျွန်တော်တို့ဟိုသတင်းမီဒီယာတွေလွတ်လွတ်လပ်လုပ်ခွင့်ရလားမရလားဆိုတာကအထူးသဖြင့်အဲ့ဒါပဲကိုဝါလုံးတို့ကကြော်ဆိုလို့တရားဆွဲခံပြည်နောက်ပိုင်းမှာအဲ့ဒီအရှင်ကပုံမြင့်တက်လာတယ်နောက်ကြတော့ဒီအဲ့လိုမျိုးဒီမြန်မာအတန်လို့ဒီဆန္ဒပြောတဲ့ဒီအစိုးရပိုင်းဒီဒီ channel တွေနဲ့တွဲလို့ကြတဲ့ RFA ကိုဘာလို့ဒီ line ဒီပင်နေသူကဝင်ကြလို့တုံးတယ်သူကလည်းပဲအစိုးရပိုင်းမီဒီယာကအဲ့ဒါတုံးတယ်ဆိုရင်သူနဲ့ partner ဖြစ်ဆိုတာမျိုးနဲ့ဖြစ်ပြီးနောက်ဆုံးပေးအဲ့လိုမျိုးတွေစာချုပ်တွေပါတော့ပြက်ပြဲသွားတာရှိရပေါ့အဲ့လိုမျိုးပဲတစ်ခါမှလည်းဒီဒီပုတ်ဒီကြလွတ်လပ်တဲ့ public media တွေကိုလည်းအဲ့လိုမျိုးဒီအင်္ဂလီလိုပဲတောင်းရမယ်ဆိုတာမျိုး PR ပေးမှုကြီးရှိတာကိုကျွန်တော်တို့ကတွေ့ရတယ်အဲ့တော့အဲ့ရနေထားတာပေါ့အခြားသောဟိုလွတ်လပ်လာလွတ်လပ်သွားဆိုအခုလက်ရှိကိုပဲကျွန်တော်တို့ကဒီသတင်းမီဒီယာတွေကြားဆွဲထားတဲ့အမှုက36မှုရှိတယ်
ပြီးတော့သတင်းမီဒီယာသတင်းသမားပေါင်း9ကြိမ်နှစ်ဦးတရားစွဲခံထားရတယ်ဒါလက်ရှိဆိုတာလက်ထက်မှာအဲ့တော့ဒီလိုဒီလောက်ကြီးညောင်များတဲ့တရားစွဲချက်မှုတွေပြီးတော့အမြင့်ဆုံးပြစ်ဒဏ်ဆိုရယ်ကိုပါလုံးကိုပြတော်ဆိုးလို့မှာဆိုရင်ထောင်နဲ့ခုနှစ်နှစ်တိချထားတဲ့အခါမှာအထူးဖြင့်ရင်းဒါကိစ္စပဲဖြစ်ဖြစ်ရခိုင်အေအေနဲ့ပတ်သက်တာပဲဖြစ်ဖြစ်သတင်းမီဒီယာတွေဟာဖော်ပြဖို့တွန်းဆုတ်ကြတယ်ပြီးခဲ့တဲ့ဒီဧပြီ May အဲ့ဒီကာလဝင်းကျင်မှာဆိုရင်ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီရခိုင်တပ်မတော် AA ကို AA ကိုဟာအင်းနဲ့ပတ်သက်တဲ့ဒရင်တွေပေါ်ပြလို့ဆိုပြီးတော့ကျွန်တော်တို့ဒီတရားစွဲထားတဲ့အမှုကြီးအများကြီးရှိတယ်ဒီ AAV မှာဆိုရင်လည်းအဲ AAV ရဲ့ဒီ editor ဖြစ်တဲ့ကိုရဲညီတရားစွဲခံထားတယ်အခြားတော့ဘောနောဒီ RFA လည်းတရားစွဲခံရတယ် DMG လည်းတရားစွဲခံတယ်သူတရားစွဲခံထားတဲ့အမှုကြီးကတော့ဟာရခိုင်ပြည်နယ်မှာရှိတဲ့ AA နဲ့ပတ်သက်တဲ့ပေါ်ပြမှုတွေဥမာအာဒီဒီဟိုတရားခဲ့တာပေါ့အဲ့တော့ဒီနာကနောက်ပိုင်းမှာ A နဲ့ပတ်သက်တာကိုသိမြင်ရေးကြတော့ပြီးတော့ဒီခိုင်ကင်းနဲ့ပတ်သက်တဲ့ဒရင်တချို့လူတွေကသင်ပြင်ပြီးတော့ပေါ်ပြလာကြတယ်ဆိုတော့ဒါဟာတနည်းတပုံအားဖြင့်ဆက်ပြင်လာဖြစ်လာလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်ကုစိန်ဝင်းကိုလည်းနဲ့ခက်တွတ်တူလေးမိကြပါတယ်တမနေ့လောက်ပဲချိန်ရပါတော့လေကုစိန်ဝင်းခုနကကျွန်တော်ပြောတော့မီဒီယာတွေနဲ့ပတ်သက်လို့အစိုးရရဲ့ကိုင်းတွဲထိန်းချုပ်မှုတွေပုံမြင့်လာလာကုစိန်ဝင်းအမြင်သိကြပါတယ်ချိန်ခက်တွတ်တူလေးပေါ့
အော်မီဒီယာတွေကတော့အစိုးရရဲ့ narrative ကိုပဲတွားနေကြရတာပေါ့နော်အထူးသဖြင့်တော့ဟောလူညာကိစ္စနဲ့ဒီလက်နက်ကန်ပြည်ပကကိစ္စတွေမှာအစိုးရရဲ့ပေါင်းထဲမှာပဲရှိနေတာပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ခုစဉ်ကတော်တော်တူတူဖြည့်သွားရပါတယ်ကျွန်တော်တို့အချိန်လဲနည်းနည်းဆစ်သွားလို့ပါကျွန်တော်တို့အခုတည်းလီလိုက်စီစဉ်ဒီမှာပဲရနာခွင့်ပေးပါအဓိကပါဝင်ဆွေးနွေးပြီးတဲ့ကုဆောင်ခကုစင်ဦးနဲ့တော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတည်းလီလိုက်စီစဉ်နောက်တစ်ပတ်မှပြန်တွေ့ရအောင်ပါ